ထိုင်းနိုင်ငံမှာဘတ်စ်ကားတိမ်ပေါက်တာကြောင့်လူ18ဦးထပ်မံသေဆုံးသွားပြီးတော့23ဦးဒဏ်ရာရသွားပါတယ်။ထိုင်းနိုင်ငံအရှေ့ဘက်ဒေသမှာလေးလာရေးခီးသွားတဲ့ဘတ်စ်ကားဟာဒီကနေ့ဖေဖော်ဝါရီလ26ရက်နေ့မှာဗရိတ်မမိဘဲနဲ့လမ်းဘေးတောင်နယံတွေကိုဝင်တိုက်ပြီးတော့မှောက်သွားတာလို့ရဲတွေကပြောပါတယ်။အနေပိုင်းကိုမောင်းသွားစင်မှာဗရိတ်မမိတော့တာပါ။ယင်မောင်းလဲယင်ကိုမထိန်နိုင်တော့ဘဲနဲ့မှောက်သွားတာလို့ထိုင်းရဲမူကြီးကပြောပါတယ်။တေဆုံးသူတွေဟာလေးလာရေးခီးထွက်ကြတဲ့အသက်အရွယ်ရောက်ပြီးသားတွေဖြစ်တယ်လို့သူကဆိုပါတယ်။ဘတ်စကားပေါ်မှာ49ဦးပါဝင်ပြီးတော့အားလုံးဟာထိုင်းလူမျိုးတွေဖြစ်တယ်လို့ရဲကရိုက်တာသတင်းဌာနကိုပြောပါတယ်။ဘန်ကောက်စ်မြို့အရှေ့ဘက်မိုင်တရာကျော်အကွာပရာချင်ဘူရီပြည်နယ်ကယင်းတိမ်းမောက်တဲ့နေရာမှာကယ်ဆယ်ရေးသမားတွေစက်ချီနီတွေကယ်ဆယ်ရေးဆောင်ရွက်နေတာကိုဆိုရှယ်မီဒီယာမှာတွေ့ရပါတယ်ရှင်။